အောက်တိုဘာ9နန်စီပလိုစီကသမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံတော်အခြေပြမင်ကွန်းဖေဖော်ဝါရီလ5ရက်အင်ကာနေ့မှာပြောကြားဖို့အတွက်ဖိတ်ကြားထားတယ်လို့အောက်တိုဘာဥက္ကဋ္ဌရုံးကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ January 23ရက်နေ့ကမစ်ပလိုစီအနေနဲ့သမ္မတထံကိုစာရေးပြီးတော့အကြောင်းကြားစင်မှာအစိုးရရန်တရားတွေပြန်ဖွင့်ပြီးမှသာနှစ်ဖက်သဘောတူမင်ကွန်းပြောကြားမယ့်ရက်ကိုညှိယူတင်တယ်လို့စာမှာဖော်ပြထားတာပါ။တနင်္လာနေ့ဆွေးနွေးရမှာတော့ဖေဖော်ဝါရီလ5ရက်နေ့မှာနိုင်ငံတော်အခြေပြမင်ကွန်းပြောကြားဖို့အတွက်လုံမှာဖြစ်ကြောင်းလွတ်တော်ဥက္ကဋ္ဌရုံးရဲ့ကြေညာချက်မှာဖော်ပြလိုက်တာဖြစ်ပါတယ်။လွတ်တော်နှစ်ရရှိမှောင်မှာ2019ဖေဖော်ဝါရီလ5ရက်နေ့မှာနိုင်ငံတော်အခြေပြမင်ကွန်းပြောကြားဖို့အတွက်သမရကဖိတ်ခေါ်တဲ့အကြောင်းသူ့ရဲ့စာထဲမှာဖော်ပြထားတာပါ။နန်စီပလိုစီကသမရထရမ့်ကိုတယ်လီဖုန်းနဲ့တနင်္လာနေ့ကခေါ်ယူစကားပြောခဲ့တာဖြစ်တယ်လို့နန်စီပလိုစီရဲ့လက်ထောက်တူကပြောပါတယ်။ရက်ပေါင်း35ရက်အကြာပြီးခဲ့တဲ့သတင်းပတ်တောက်ချာနေ့ကအဆုံးသတ်ခဲ့တဲ့အမေရိကန်အစိုးရရန်တရားတစ်စိတ်တစ်ပိုင်းရထားရမှုနဲ့ပတ်သက်ပြီးနိုင်ငံတော်အခြေပြမင်ကွန်းပြောကြားဖို့အတွက်စစ်ဆက်ညှိနှိုင်းမှုဟာအခြေအတင်အငင်းပွားဝယ်တစ်ခုဖြစ်လာခဲ့တာပါ။ကနဦးသမရထရမ့်နေနဲ့ January 29ရက်နေ့မှာနိုင်ငံတော်အခြေပြမင်ကွန်းကိုလွှတ်တော်နှစ်ရရှိမှောင်မှာပြောကြားဖို့ရှိပေမယ့်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကလုံခြုံရေးအကြောင်းပြပြီးတော့ရက်ရွှေ့ဆိုင်ဖို့အတွက်အကြောင်းကြားခဲ့တာလည်းဖြစ်ပါတယ်။